နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်ကမနေ့ကတရုတ်ဝန်ကြီးချုပ်နဲ့တွေ့ပါတယ်။ဒီနေ့ကျတော့ဟလာတရုတ်သမ္မတနဲ့တွေ့မယ်လို့သိရပါတယ်။ဆိုတော့ဒေါအောင်ဆန်းစုကြည်တရုတ်နိုင်ငံကိုရောက်ပြီးတဲ့အခါမှာပေါ့နော်။ဒီတရုတ်နိုင်ငံတွင်းမှာရှိနေတဲ့သတင်းမီဒီယာတွေနဲ့ပတ်သက်ပြီးတော့ဟိုဘလို့အကြောင်းအရာတွေကိုအဓိကဖော်ပြရေးသားနေကြတာမျိုးတွေကိုတွေ့ရပါလဲရှင့
်။ဟိုလာမယ်ဆိုတော့ကတော့တို့ဘလို့ကြိုကြမလဲပေါ့နော်။အဓိကတော့ဝန်ကြီးချုပ်လီခချန်ဖိတ်တာဖြစ်တော့ဝင်ကြီးချုပ်အစင်းနဲ့ကြိုရမယ်ဆိုပြီးတော့အဲ့ဒီခါနဲ့ပတ်သက်တဲ့ဆောင်းပါးတွေပါတယ်ပြီးတော့အဲ့မှာတောက်လျှောက်ပါမယ်အဲဂျွန်ဆန်းစုကြည်လာလို့ရှိရင်ဘာတွေဆွေးနွေးမယ်ဘာတွေဖြစ်နိုင်လဲပေါ့နော်အဲ့ဒီဟာနောက်တစ်ခုကသူတို့သိကျင်းနေနေတဲ့အချက်ကလူတိုင်းလူတိုင်းကသိတယ်ဂျွန်ဆန်းစုကြည်နိုင်ငံရေးအချင်းသမားပေါ်လာတော့သူ့ကိုကာကွယ်ပြီးသူ့ကိုတောက်လျှောက်ထောက်ခံခဲ့တာကအနောက်တိုင်းကဟိုနိုင်ငံတွေဖြစ်တယ်ဂျပန်အပါပေါ့ဗျာအဲဒီဒီမိုကရေစီနိုင်ငံတွေကဖြစ်တယ်ဒါပေမဲ့ဒေါ်ဆန်းစုကြည်ကအခုသူကိုယ်တိုင်အာဏာရလာတဲ့အခါကျတော့အဲ့ဒီနိုင်ငံတွေအရင်မသွားဘဲနဲ့တရုတ်ပြည်ကိုအရင်လာတာအတွက်လည်းသူတို့ကအတော်ဝင်ကြတယ်အဲတချို့ကပြောတာကတော့ဒေါ်ဆန်းစုကြည်ကအဓိကအားဖြင့်သူ့နိုင်ငံရဲ့စီးပွားရေးကိုပြန်လဲထူထောင်မှုဆိုရင်နှစ်ချက်လို့လေတကူကစီးပွားရေးကိုဝင်မဲ့เนาะအရင်အနည်းအတတ်ပညာအဲနောက်ပြီးတော့အဲ့ဒါတွေလိုရပေါ့အဲ့ဒါတွေကိုတရုတ်ကပေးနိုင်တာဖြစ်တဲ့အတွက်ဒီစီးပွားရေးပြန်လဲဥမော်လာဖို့အတွက်စီးပွားရေးရအားကိုးလို့လာတာတစ်ချက်နောက်တစ်ချက်ကဗမာပြည်မှာနှစ်ပေါင်း60ကျော်ကြာနေတဲ့ဒီလက်နက်ကင်တိုက်ပွဲတွေဖြေရှင်းဖို့စီးရင်းငင်းငင်းရေးရအောင်လုပ်ဆောင်ဖို့ဆိုရင်ဒါတရုတ်ပြည်ကဝင်ရောက်ပြီးထဲထဲဝင်ဝင်ပါဝင်ကူညီနိုင်တဲ့အတွက်ဒါကိုဆွေးနွေးဖို့လည်းပါတယ်ပေါ့ဒီအချက်နှစ်ချက်ကြောင့်လာတယ်လို့နှိမ့်စင်မပြတ်ပါပဲရေးနေတာသူတို့ပညာရှင်တွေနဲ့အဲဆွေးနွေးနေတဲ့ဟာတွေတောက်လျှောက်ပြနေတာပါပဲ
ဟုတ်ကဲ့ရှင့်ဆိုပညာရှင်တွေနဲ့စစအရေးအာသုံးသက်ချက်တွေထဲမှာလေဗရောင်းတောင်ကျင်းနီစီမံကိန်းတို့မြစ်ဆုံစီမံကိန်းတို့နဲ့ပတ်သက်ပြီးတော့တရုတ်ပညာရှင်တွေဘက်ကဟိုဆွေးနွေးကြတာတွေရှိပါလားဆွေးနွေးရဆိုရင်သူတို့ဘလို့အချက်တွေကိုအဓိကထောက်ပြဆွေးနွေးတာမျိုးတွေကိုတွေ့ရပါလဲရှင့်
ဒီကတော့ဗမာပြည်နဲ့ကုံသွယ်ရေးပုံမတိုးတက်အောင်မြောင်လုပ်ဖို့ဆိုတာကိုအခြေခံထားပြီးဆွေးနွေးကြတယ်။ပြဿနာတွေတက်နေတဲ့အဲခုနပြောတဲ့မြေဆုံကိစ္စတို့ဝန်င်းတို့လေဗရောင်းတောင်ကိစ္စတို့တွေပါလာပါတယ်။အဲ့တော့အဲ့ဒီဟာကြီးအားလုံးကလည်းပြည်သူလူထုကမကြိုက်မနှစ်သက်ဘူးဆိုလို့ရှိရင်ဘာကြောင့်မကြိုက်နှစ်သက်လဲဆိုတာပြန်မစဉ်းစားတင်တယ်။ပြီးတော့လည်းထိခိုက်နေတဲ့သဘာဝပတ်ဝန်းကျင်အဲ့ဒီဟာကြီးကိုဘလို့ဖြည့်ရှင်းကောင်းမလဲဒါတွေကိုဆက်လက်ဆွေးနွေးစင်တယ်ဆိုပြီးတော့ပြောနေတာ
ဟုတ်ကဲ့ရှင့်ဆို2015ခုနှစ်ကဒေါန်ဆန်းစုကြည်ရဲ့တရုတ်ပထမဆုံးခီးစဉ်မှာ NLD ပါတီရဲ့ဥက္ကဋ္ဌအနေနဲ့တွားခဲ့တယ်အခုဒီနှစ်ခီးစဉ်ဟာဟလာဒီနိုင်ငံကိုဦးဆောင်နေတဲ့ NLD ပါတီအစိုးရရဲ့ခေါင်းဆောင်တဦးအနေနဲ့တွားတဲ့အခါကျတော့ဒီခီးစဉ်နှစ်ခုကြားမှာပေါ့နော်ဟိုအဓိကဘလို့ကြွားချက်တွေကိုတွေ့ရတာရှိပါလဲရှင
့်ပထမတစ်ခေါက်တုန်းကတော့ဒါလောက်အော်အော်ဆောင်ရင်သိမဖြစ်ဘူးပထမတစ်ခေါက်ကထူးခြားချက်တုန်းကတော့သမရကိုယ်တိုင်တွေ့တာတို့ဘာတို့ပဲနည်းနည်းထူးထူးဆန်းဆန်းကလေးရေးတယ်အဲဒီတစ်ခေါက်ကတော့သူတို့တော်တော်ကိုခံခံနာနာသွားသွားနာနာနဲ့တော်တော်ကိုတက်တက်ကြွားကြွားကြိုကြဆိုကြတာတွေ့ရပါတယ်
ဟုတ်ကဲ့ရှင့်ဆိုတော့ဒေါ်ဆန်းစုကြည်ကပြောပါတယ်ဒီမြေဆုံစီမံကိန်းနဲ့ပတ်သက်ပြီးတော့နှစ်ဦးနှစ်ဖက်ပေါ့နော်စီလျော်တင်းမြတ်တဲ့အဖြေရဖို့အတွက်စူးစမ်းသွားမယ်လို့အခုသူဒီတရုတ်ပြည်ခီးစဉ်အတွက်မှပြောလိုက်တာရှိပါတယ်ဆိုတော့ဒီအပေါ်မှာရောဟိုအန်တီဒေါက်တာဒေါ်လာကျော်စောဘယ်လိုများမြင်ပါလဲရှင
့်ချိုးကိစ္စတွေသူအစိုးရရဲ့ပြင်းပြင်းစင်စင်လာတာပဲနော်ဥပမာအားဖြင့်ဟို AR မြေဆုံမြင့်ညာမြေဝါအဲ့ဒီဒီဇိုင်းနဲ့ပတ်သက်လို့လေ့လာရေးကော်မရှင်ဆိုပြီးဖွင့်ထားခဲ့တာရှိတယ်ဟိုနေ့ကတော့ကျွန်မကြားလိုက်တာတော့တရုတ်သတင်းတစ်ခုမှကြားလိုက်တာတော့အဲ့ဒီကော်မရှင်ကိုတရုတ်ပြည်ဘက်ကတချို့ပညာရှင်တွေတွားရောက်ပူးပေါင်းလုပ်ဆောင်မယ်တဲ့နှစ်နိုင်ငံအဲ့ဒါစုံစမ်းလေ့လာရေးပြုပြီးတော့မှပြည်သူလူထုကိုချပြပြီးမှနိုဝင်ဘာ17ရက်ပေါ့နော်ပြည်သူလူထုအားလုံးကိုချပြပြီးမှအဲ့ဒီကရရှိတဲ့အဖြေပေါ်မှာမူတည်ပြီးတော့ဆက်လက်လုပ်ဆောင်ကြမယ်လို့ပါတယ်ဒီနေ့ကပြောတယ
်ဟုတ်ကဲ့ရှင့်ခုဒေါ်ဆန်းစုကြည်ရဲ့တရုတ်နိုင်ငံခီးစဉ်အတွင်းပေါ့နော်ဒီခီးစဉ်ကြောင့်တရုတ်နိုင်ငံဘက်ကဘလို့အကျိုးမြတ်တွေရှိမယ်လို့မျှော်လင့်ပါလဲရှင်ဟုတ်ကဲ့
တရုတ်နိုင်ငံတခုတည်းတော့မဟုတ်ဘူးဗျသူကအပြန်အလှန်အကျိုးရှိရေးပဲတရုတ်ကအမြဲပြောတာအဲ့တော့ဘဝပြည်အတွက်လည်းသူကအဲမနည်းကတော့ပြောတဲ့ပညာရှင်တယောက်ပြောတဲ့အချိန်မှာပါတာဒေါ်ဆန်းစုကြည်အတွက်အင်ဂျန်လိုအပ်နေတာကသူ့နိုင်ငံရဲ့ဒီစီးပွားရေးပြန်လည်ထူဖို့ဖြစ်တယ်အထူးသဖြင့်လူရယ်လူလက်တီရဲ့အလုတ်ကိုင်းနေပေါ်ပေါ်များများအဲပ ဖန်တီးပေးဖို့ဖြစ်တယ်တဲ့ဒီအတွက်တရုတ်နိုင်ငံကအများကြီးကူညီနိုင်ပါတယ်လို့ပြောတယ်အဲ့မနေ့ကလက်မှတ်ထိုးတာတွေလည်းအများကြီးပဲအဲ့မှာစီမံကိန်းတွေတော်တော်များတယ်တရုတ်ပြည်ကပမာပြီးမှသွားပြီးရင်းနှီးမြှုပ်နှံမြေစီမံကိန်းတွေပါတယ်အဲ့ဒီဟာတွေကနေပြီးတော့အလုတ်အကန့်အခွင့်အရေးတွေတော်တော်များများပေါ်ထွက်လာလိမ့်မယ်လို့ထင်ရပါတယ်
ဟုတ်ကဲ့ရှင်ဆိုတော့ဆန်းစုကြည်ရဲ့အခုတရုတ်နိုင်ငံခီးစဉ်အတွင်းမှာဖန်ခံထားရတဲ့ငြိမ်းချမ်းရေးနိုဘယ်ဆုရှင်ပေါ့လူလျှောက်ဖို့ကိုဒီလူမျိုးရေးတောင်းဆိုပေးဖို့အတွက်ဆိုပြီးတော့ဒီလူခွင့်လှူရှားတဲ့အဖွဲ့တွေပေါ့နော် HRW ကနေပြီးတော့သူတို့တောင်းဆိုထားတာတိုက်တွန်းထားတာတွေရှိပါတယ်ဆိုတော့ဒေါ်ဆန်းစုကြည်အနေနဲ့ဟလာဒီဖန်ခံထားရတဲ့လူလျှောက်ဖို့လူမျိုးရေးအတွက်ဒီခီးစဉ်အတွင်းမှာတိုက်တွန်းတောင်းဆိုတာတွေရှိလာနိုင်ပါသလားရှင်အဒီဘယ်လိုမြင်ပါလဲရှင
်ကျွန်မတော့မထင်ပါဘူးအဲ့တော့ဒေါ်ဆန်းစုကြည်ကနိုင်ငံရေးရအင်တန်ပါနတ်တဲ့လူပဲသူနားလည်မှာပါဟိုဗမာပြည်မှာအခြေချုပ်ကြနေတော့ဘယ်နှစ်နှစ်ကြာကြာတရုတ်ကဘာပြောဘူးလို့လဲဒီကိစ္စမျိုးတရုတ်ကသူလည်းမပြောဘူးသူပြောလည်းကြိုက်မှာမဟုတ်ဘူးကွာအဲ့ဒါကြောင့်ဒေါ်ဆန်းစုကြည်ပြောလိမ့်မယ်မထင်ပါဘူ
းဟုတ်ကဲ့ဆိုတော့ဒီဒေါ်ဆန်းစုကြည်ခီးစဉ်နဲ့ပတ်သက်ပြီးတော့တရုတ်ပြည်သူတွေရဲ့သဘောထားဆိုရင်အန်တီလိုဘယ်လိုမြင်ရတွေ့ရကြရတာရှိပါလဲရှင
်တရုတ်ပြည်သူတွေကဒီလိုရှိရပြာသူတို့ကပြုတ်ပြည်သူတွေမဟုတ်ပါဘူးဘယ်ပြည်သူမဆိုပါဟိုမတရားဖိနှိပ်ခံရတယ်နှိပ်စက်ခံရတယ်ဆိုတော့အနည်းနဲ့အများပနာတာပြပြနောက်ပြုတ်ပြည်သူတွေကသူတို့ကအင်မတန်ရှေးကြခက်ခဲတဲ့တော်လိုင်းကြီးကြီးကိုဖြတ်တန်းလာရတာဖြစ်တော့ဒီလိုရက်ဆက်တဲ့ကြမ်းတမ်းတဲ့အစိုးရတရားကိုတွန်းလှန်ရတာတော်လှန်ရတာဒုက္ခဒုက္ခတွေခံခဲ့ရတဲ့လူမျိုးဆိုသူတို့ကတော်တော်ကြည်ညိုတတ်ကြသူကသူကဗမာပြည်ရဲ့လွတ်လပ်ရေးဖခင်ကြီးရဲ့သမီးလည်းဖြစ်တာပေါ့နော်အဲ့တော့တော်ဆန်းစုကြည်ကိုလည်းသနာမှုကနေအခြေခံနဲ့ကျင်နာမှုကနေအခြေခံပြီးအခုတရုတ်ပြည်နဲ့လက်ဆက်ဆံရေးကောင်းတဲ့အခါကျတော့တရုတ်ပြည်ပြည်သူတွေကတော်တော်သဘောကျနေတာတွေ့ရပါတယ်။သူ့ပုံလေးတွေနဲ့တရုတ်ပါပါတွေနဲ့ပေါ့နော်အဲ့မဂ္ဂဇင်းတွေတော်တော်များများထွက်နေတာတွေ့ရပါတယ်
။ဟုတ်ကဲ့အန်တီတော်လှကြော်စောအခုလိုဖြစ်ပေးတာကျေးဇူးအများကြီးတင်ပါတယ်ရှင်။